ဟုတ်ကဲ့ပါရှင်စပယ်စစ်စစ်ရုပ်သိမ်းပြီးနောက်ပိုင်း January Magazine တွေမှာလောင်ကစားလုပ်ငန်းကိုအပိတ်လှုံ့ဆော်တဲ့ဖော်ပြမှုတွေမြမယဉ်ကျေးမှုနဲ့မလျော်ညီတဲ့ရေးသားဖော်ပြမှုတွေရှိလာတာကြောင့်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကြောင်းကိုအခုလိုတင်သွင်းရတာဖြစ်တယ်လို့ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကပြောကြားခဲ့ပါတယ
်2012ခုနှစ်ဩဂုတ်လ20ရက်နေ့မှာစပယ်စစ်စစ်စနစ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်ဂျာနယ်များမဂ္ဂဇင်းများမှာပြည်သူလူထုကိုစိတ်တောက်ဖြစ်စေတဲ့ရေးသားဖော်ပြမှုများပုံမူများပြားလာတာကျွန်တော်တို့တွေ့ရှိရပါတယ်။စာပေစီစီရဲ့ရုပ်သိမ်းပြီးသွားတဲ့အချိန်မှာတော့ဆရာတော်တန်ဃာတော်များနဲ့မိဘပြည်သူများဟာစာနယ်ဇင်းလောကထဲမှာအစိတ်အတောက်အခိုးငွေတွေမှွန်ထူလာနေတာကိုကြည့်ပြီးအနာဂတ်ဘာသာသာသနာအရေးတော်၎င်းမျိုးဆက်သစ်လူငယ်များနဲ့အလွန်နှုတ်နယ်လွန်းလာတဲ့ကလေးတငယ်များအတွက်၎င်းရရက်မအေးပွေယနေ့လက်တွေ့ကြုံတွေ့နေကြရပါတယ်ဒီအတွက်ကျွန်တော်တို့တစုံတစ်ခုလှုပ်ဖို့လိုအပ်ပါတယ်နိုင်ငံတကာစံနှုန်းသားနဲ့ညီညွတ်ပြီးသတင်းလွတ်လပ်ခွင့်ကိုလုံးဝအဟန့်အတန်းမဖြစ်စေဘဲစာပေအစိတ်တော့ပတ်ဝန်းကျင်ကိုဖယ်ရှားတန့်ရှင်းပေးနိုင်တာကတော့ကျွန်တော်ယနေ့သင်တွင်းမဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကြမ်းပဲဖြစ်ပါတယ်
။အဲ့ဒီနောက်ဝင်ကြီးဦးအောင်ကြည်တင်သွင်းတဲ့ဥပဒေကြမ်းပေါ်ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီရဲ့လေ့လာတွေ့ရှိချက်တွေကိုလည်းဒီကနေ့လွှတ်တော်အစည်းအဝေးမှာထောက်ပြဆွေးနွေးခဲ့ပါတယ်။ဝင်ကြီးထံအယူခံဝင်ရမယ့်အစားသမရထံအယူခံဝင်ရေးနဲ့အရေးယူဆောင်ရွက်ရမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုမထိခိုက်စေရွေးအချက်တွေနဲ့ပတ်သက်လို့ဥပဒေကြမ်းကော်မတီဝင်ဦးတောင်းကအခုလိုတင်ပြခဲ့တာပါ
။ခန်းနှင့်ပုံမှန်6တွင်ဝင်ကြီးထံသို့အယူခံပိုင်ခွင့်ရှိစေရမည်ဟုသောစကားရက်အစားခွင့်အာဏာရှိသူဝင်ကြီးထံအယူခံဝင်ခြင်းအစားပုံမူတင့်လျော်သည့်နိုင်ငံတော်တမနာထံသို့အယူခံပိုင်ခွင့်ရှိစေရမည်ဟု၍ပြင်ဆင်ပါသည်။ဆန်းရှိပုံမှန်26ဤအောက်တွင်ပုံမှန်29အဖြစ်အတိဖြစ်ဆွဲချက်အနေနှင့်ဤဥပဒေပါညီသည့်အရေးယူဆောင်ရွက်မှုများကိုမဆိုနိုင်ငံသားတိုင်းဤလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုမထိခိုက်စေရဟုနိုင်ငံတကာစံချိန်စံညွှန်းများနှင့်အညီ၎င်းချီကံဥပဒေပါပြန်ထမ်းချက်များနှင့်အညီဖြစ်စီရန်၎င်းဖြစ်ဆွတ်ပါသည
်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့တာဝန်ရှိပုဂ္ဂိုလ်တဦးဖြစ်သူဥက္ကုတ်ကိုဆက်မှုကတော့မီဒီယာသမားတွေဟာစောင့်ထိန်လိုက်နိုင်ရမယ့်ကျင့်ဝတ်တွေရှိပြီးသားဖြစ်တာကြောင့်အုပ်ချုပ်ရေးပိုင်းကဝင်ရောက်ထိန်းချုပ်မယ်ဆိုရင်လွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ကိုကန့်သက်ရာရောက်တယ်လို့ RFA ကိုပြောပါတယ်ရှင်
ကျွန်တော်မီဒီယာသမားတော့ကျင့်ဝတ်ရှိပါတယ်အဲ့ဒီကျင့်ဝတ်ကိုအစည်းအဝေးကိုကျွန်တော်တို့ကလိုက်လာဖို့လိုပါတယ်သို့တော်ဒီ freedom of expression နဲ့ freedom of press ကိုကျွန်တော်တို့ပြီးတဲ့အခါမှာဒီလိုပြန်လည်ထိန်းချုပ်တာကျွန်တော်မြင်တော့ administration ပေါ့နော်ကျွန်တော်တို့ဒီအုပ်ချုပ်ရေးဘက်ကနေပြန်ပြီးထိန်းချုပ်တာမျိုးကတော့ဒီ freedom of expression နဲ့ freedom of press ပေါ်မှာလိမ့်မလို့တို့ဖြစ်သွားနိုင်ပါတယ်။ဥပမာကျွန်တော်ပြောမယ်ပေါ့ဗျာနိုင်ငံတော်ကာကွယ်ရေးလူညွန်ရေးကိစ္စတွေ nation security ကိစ္စတွေထိုးပေါက်တယ်။အဲ့ထိုးပေါက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပြည်ထောင်စုကြီးဌာနနေရောတရားမဝင်စာပြေကျင်ညာလို့ရတယ်။အဲ့လိုမျိုးကျင်ညာမဲ့အစားကျွန်တော်နိုင်ငံတော်မှာလည်းကျွန်တော်တို့တရားတော်ဥပဒေတွေရှိပြီးဖြစ်ပါတယ်။နိုင်ငံတော်လူညွန်ရေးကိုပဋိပိုင်းရင် ordinary citizen အနေနဲ့အရေးယူလို့ရတဲ့ဟာတွေရှိပါတယ်။အဲ့တော့ဥပဒေကြောင်းရသူ့အတူတစ်ဖက်မှာအရေးယူလို့ရပါတယ်။ကျွန်တော်ဆိုတာကတော့ဒီပေါ်မှာ limit သွားလောက်တာမျိုးသူမဖြစ်စေချင်ပါဘူး။
ဒီကနေ့လွှတ်တော်မှာပြည်ကြားရေးဝန်ကြီးဌာနကပြည်စုတင်သွင်းတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကြောင်းကိုမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအပါအဝင်မီဒီယာအဖွဲ့အစည်းအများစုကသဘောမတူကြောင်းကန့်ကွက်ထားကြပါတယ်